Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရွှေလန်းချမ်းမြေကြပါစေ view American တံမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်အောက်တိုဘာလ22ရက်တင်းနာနေမနေ့ဖက်စီစဉ်နေကိုမနေ့6နာရီကနေ9နာရီထိလိုင်းတုံမီတာ24.50 MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ view ရဲ့ Facebook စာမျက်နှာ view Burmese news မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မူဝီပါခင်ဗျာခုနှခင်စီစဉ်နေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတူကြီးညာပေးမှာပါတူရကီနိုင်ငံမှာရှိတဲ့ sorry ကောင်းစစ်ရုံးမှာသတင်းတော်ခါရှိုဂျီအသက်ခံရတာဟာတိတ်ကိုကြီးမာပြီးဆိုးရလာတဲ့အမှားတစ်ခုလို့ sorry နိုင်ငံသားဝင်ကြီးကပြောကြားလိုက်ပါတယ်ပြည်ရင်းမှာပြပကိုပြရင်းကနေပြပကိုထွက်ပြေးလာတဲ့ Ranger တွေဟာမလေးရှားကိုပါရောက်ရှိလာတာမို့ဒီ Ranger ပြဿနာကိုပြည်ရင်းရဲ့ပြဿနာဖြစ်နေမြန်မာအစိုးရဘက်ကပြောလို့မရဘူးလို့မလေးရှားကာကွယ်ဝင်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုဝီ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီနောက်ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေပါဆိုရင်ဖိနစ်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာသူတွေကိုနိုင်ငံတကာကအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောဆိုပါတယ်
We'd wish to reiterate and underline that any individuals within that group that are fleeing persecution
America da 11 ga dukha de a long yin ne American pi taw su ko win yak kho lo mu chou ban de chi ma aku lo pyo so lai da phit par de tadin law ko tin set de ka ma pye so na sin ya ba me da a pye myama pi ga pe sa u si du aw mye pi rin tong tat che ka ba de law thu cha san pya tadin mya a si sin ni ko le tin set pe u ma phit par de aku yin so lo naw so ya naing ga da ka tadin ni ko dokin myo tat ne ko chaw chaw tain no pyo pya ja ba le me khmyar
တူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်းစစ်ရုံးအတွင်းမှာသတင်းထောက်ဂျမဲလ်ခါရှိုဂီအသက်ခံရတာဟာတိတ်ကြီးမားပြီးဆိုးရတဲ့အမှားတစ်ခုဖြစ်ကြောင်း sorry Arabia ကပြောဆိုလိုက်ပြီးဒီပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးမှာဖြစ်ကြောင်းကတိပေးပါတယ်။ sorry အာဏာပိုင်တွေမသိဘဲနဲ့ sorry ထောင်လန်းရေးတွေကဒီကိစ္စကိုကျူးလွန်ခဲ့ကြတာဖြစ်ပြီးဒါဟာဆိုးရတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်း sorry နိုင်ငံခြားရေးဝန်ကြီး Adel El Jubei ကတနင်္ဂနွေနေ့ Fox သတင်းဌာနရဲ့မင်းမြန်ကမ်းမှာပြောကြားခဲ့ပါတယ်။သတင်းတော်ခါရှိုဂျီရဲ့ကျန်းရစ်သူမိသားစုအတွက်ဝမ်းနဲ့ချီးကျွေးပါကြောင်း Sorry နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့သတင်းတော်ခါရှိုဂျီဘယ်လိုသိဆုံးခဲ့ရလဲ။သူ့ရဲ့ရုပ်အလောင်းဘယ်မှာရှိလဲ။ဒီကိစ္စမှာ Sorry Arabia ကအာဏာရှင်ဖြစ်တဲ့အင်ရှစ်မင်းသား Mohammed bin Salman ပါဝင်ပတ်သက်မှုရှိမရှိဆိုတဲ့အချက်လက်တွေကိုတော့ပြောမသွားပါဘူး။အခုလိုတက်ဖြတ်မှုဟာကြီးမားတဲ့အမှားတစ်ခုဖြစ်တာသိတာတို့ဒီအမှားအတွက်ပိုဆိုးစီတာကဒါကိုဖုံးကွယ်ဖို့အတွက်စူးစမ်းကြတာဖြစ်ကြောင်းနဲ့ဒီကိစ္စကိုဘယ်ဆူရကမှလက်တင်ခံမှာမဟုတ်ဘူးလို့လည်းဝန်ကြီးဂျူဘဲကပြောပါတယ်အသက်59နှစ်အရွယ်တရင်တော်ခါရှိုဂျီကအောက်တိုဘာ2ရက်နေ့ကကောင်စီရုံးထဲမှာရန်ဖြစ်ရာကနေတေဆုံးခဲ့တာဖြစ်ကြောင်းစနေနေ့က Sorry Arabia ဘက်ကပြောကြားခဲ့တာအတွက်ဒါဟာမယိုးသားကြောင်းနဲ့လိန်လည်နေတာဖြစ်ကြောင်း American သမ္မတ Donald Trump အပါအဝင်နိုင်ငံတကာကမချေမနှက်နဲ့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်လှုပ်လာကြတာဖြစ်ပါတယ်
American ပြည်တော်စုနဲ့တချိန်ကဆိုဗီယက်ပြည်တော်စုအခုရုရှားနိုင်ငံတို့ကြားချိုးဆူထားတဲ့လက်နက်တဆင်မှုပိတ်ပင်ဓာတ်ပုံရေးဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်ဒီကနေ့ရုရှားကိုသွားဖို့ရှိတဲ့အမျိုးသားလူမျိုးရေးကြံပေးပုဂ္ဂိုလ်ဂျွန်ဘိုလ်တန်အနေနဲ့ပြင်းထန်တဲ့မေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ဂျွန်ဘိုလ်တန်ဟာရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံမှုရှိပြီးသမ္မတဗလာဒီမီယာပူတင်နဲ့အင်ကာနေ့မှာတွေ့ဖို့ရှိပါတယ်။1989ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတရော်နယ်ရီဂန်နဲ့ရုရှားကောင်းဆောင်ဂေါ်ဘာချော့ဖ်တို့ကြားချုပ်ဆိုထားတဲ့ INF သဘောတူစာချုပ်လို့ခေါ်တဲ့တာလတ်ပြစ်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်ပြီးဒုံးကျည်တွေထုတ်လုပ်ဆန်းတက်နေတယ်လို့သမ္မတထရမ့်ကဆွဆွဲထားတာပါဒီသမိုင်းဝင်သဘောတူစာချုပ်အရအမေရိကန်နဲ့ရုရှားတို့အနေနဲ့အကွာအဝေးကီလိုမီတာ900ကနေ9000အထိရောက်အောင်ပြစ်ခတ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေထုတ်လုပ်တာဆန်းသက်တာသိုးလောင်ထားတာတွေမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်ရုရှားဆိုရဘက်ကတော့သမ္မတထရမ့်ရဲ့မှတ်ချက်နဲ့ပတ်သက်လို့ရှင်းလင်းပြောဆိုဖို့လိုတယ်လို့ပြောတာကလွဲပြီးတခြားတုံ့ပြန်ပြောဆိုတာမရှိသေးပါဘူ
း American ပြည်တော်စုရဲကိုဝင်ဖို့အတွက်လာနေတဲ့ Honduras ကလာတဲ့ရှေ့ပြောင်းလူတန်းကြီးကအခုခါမှ Mexico နိုင်ငံကိုရောက်နေပြီဖြစ်ပြီးသူတို့ကိုလုံးဝတားဆီးဖို့အတွက်စူးစမ်းသွားမှာဖြစ်ကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်သူတို့ဟာပထမဆုံး Mexico မှာနိုင်ငံရေးခေါ်လုံခွင့်ကိုတောင်းခံရမှာဖြစ်ပြီးဒီလိုမလုပ်ရင် American ကသူတို့ကိုပြန်ခိုင်းမှာဖြစ်ကြောင်းသမ္မတ Trump က Twitter ကနေရေးသားခဲ့တဲ့အပြင်တရားရုံးတွေကလည်း American ကမလုပ်နိုင်တာကိုတောင်းဆိုနေကြတယ်လို့ပြောပါတယ်အခုလိုလူအုပ်ကြီးလာနေတာဟာ Democratic Party ရဲ့ဂုံမရှိတဲ့လုပ်ရဖြစ်ပြီးတော့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုအခုပြင်ပေးဖို့လည်းတောင်းဆိုလိုက်ပါတယ် Trump နဲ့ Republican Party ဝင်တွေဟာလာမယ့်လွှတ်တော်ရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာကိုအဓိကပြဿနာတစ်ခုအနေနဲ့တင်ပြမှာဖြစ်ပါတယ် Democratic Party ဝင်တွေဟာနေဆက်ဒေတာကိုဖွင့်ပေးပြီးရာဇဝတ်ကောင်းနေတဲ့မဝက်ဆေးဝါးတွေ American နိုင်ငံတွင်းကိုဝင်လာအောင်လုပ်နေတယ်လို့လည်းဆွဆွဲလိုက်ပါတယ်။ Honduras နိုင်ငံ San Pedro Sula ကနေလူပေါင်း 3,000 လောက်ဟာပြီးခဲ့တဲ့သတင်းပတ်ကနေစတင်ထွက်ခွာလာခဲ့တာဖြစ်ပြီးတော့ Mexico နေဆက်ကိုရောက်လာခဲ့တာဖြစ်ပါတယ်။ဒီလူရန်းကြီးကိုစောင့်ကြည့်နေတဲ့ American မိမေလုံခြုံရေးဌာနကတော့အခုလို Mexico ကိုဖျက်ပြီးလာနေသူတွေအတွက်ရာဇဝတ်မှုအကျိုးလွန်တာခံရမယ့်အန်ဒီယာတွေရှိနေတယ်လို့သတိပေးခဲ့ပါတယ်။
တရုတ်နိုင်ငံဟာနိုင်ငံစီးပွားရေးကိုဆက်ပြီးဖွံ့ဖြိုးသွားမယ်ပြုပြင်ပြောင်းလဲရေးဆက်လုပ်သွားမယ်စီးပွားရေးပတ်ဝန်းကျင်ပိုကောင်းအောင်လုပ်သွားမယ်လို့တရုတ်ဝန်ကြီးချုပ်လီကေချန်ကအာရှနဲ့ဥရောပခေါင်းဆောင်တွေကိုပြောတဲ့အကြောင်းအစိုးရအဖွဲ့ဆင်ဝါသတင်းဌာနကစနေနေ့မှာဖော်ပြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာလုပ်တဲ့ဥရောပအာရှအဆင်ထိပ်သည့်အစည်းအဝေးမှာတရုတ်ဝန်ကြီးချုပ်ကအဲ့လိုပြောတာပါအာရှနဲ့ဥရောပနိုင်ငံတွေအနေနဲ့နိုင်ငံစုံဝါဒနဲ့စီးမင်းစည်းကမ်းပေါ်အခြေခံတဲ့လွတ်လပ်စွာကုန်သွယ်ရေးစနစ်တို့ကိုကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်လီကပြောတဲ့အကြောင်းလဲဆင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်တာပိုပြီးဆိုးရွားလာတဲ့အခြေအနေမှာရောက်နေတာပါ။တရုတ်အနေနဲ့ညာနာပိုင်ဆိုင်မှုပိုင်းစစ်မှုလုပ်ငန်းကိုအစိုးရကပံ့ပိုးနေတဲ့အပိုင်းနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒပိုင်းတွေမှာအကြီးအကျယ်အပြောင်းလဲလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေတာပါ။တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလုပ်ငန်းပုံတွေပေါ်အမေရိကန်နဲ့အလားတူဥရောပသမ္မတဘက်မှလည်းစိုးရိမ်ချက်တွေရှိပေမဲ့ပြုပြင်ပြောင်းလဲရေးတရုတ်ကိုဘယ်လိုတွန်းအားပေးမယ်ဆိုတာမှာတော့အမေရိကန်နဲ့ဥရောပအကြားသဘောထားမတူပါဘူးတရုတ်စီးပွားရေးဟာအားကောင်းနေပေမဲ့လည်းပြင်ပပတ်ဝန်းကျင်မှာပြောင်းလဲဖြစ်တာအပါအဝင်ရင်ဆိုင်နေရတဲ့အခြေအနေတွေရှိတယ်လို့ဝန်ကြီးချုပ်လီကီချန်းကပြောပါတယ
်ပြည်ဝအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9433ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေမယ
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်ပကိုထွက်ပြေးကြတဲ့ရွန်ဂျာတွေမလေးရှားကိုပါရောက်လာနေတာမို့ဒီရွန်ဂျာပြဿနာကိုမြန်မာအစိုးရကပြည်ရင်းပြဿနာတက်တဲ့ဖြစ်နေပြောလို့မဖြစ်နိုင်ဘူးလို့ဆက်နှစ်ကြိမ်မြောက်အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးမှာမလေးရှားကာကွယ်ဝင်ကြီးမဟာမက်ဆာဘူးကပြောပါတယ်။လက်ရှိမှာမလေးရှားနိုင်ငံမှာရွန်ဂျာ3,000ကျော်ရှိနေပြီးသူတို့တွေဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR မှာမှတ်ပုံတင်ထားသူတွေကြီးပဲမဟုတ်ကြကြောင်းနဲ့မလေးရှားကဒုက္ခသည်အများပြားရဲ့ဒဏ်ကိုမခံနိုင်ဘူးလို့လည်းဝင်ကြီးဆာဘူးကပြောကြောင်းဘနာမာသတင်းမှာဖော်ပြထားပါတယ်။အောက်တိုဘာလ18ရက်နေ့ကနေ20ရက်နေ့ထိစင်ကာပူမှာကျင်းပခဲ့တဲ့12ချိန်မြောက်အာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေး ADMM နဲ့5ချိန်မြောက် ADMM Plus အစည်းအဝေးတွေကိုမလေးရှားနဲ့အတူမြန်မာလည်းတက်ရောက်နေတာဖြစ်ပြီးရိုဟင်ဂျာတွေနေရပြန်နေအောင်မြန်မာဘက်ကလှုပ်ဖို့လိုအပ်တယ်လို့မလေးရှားကာကွယ်ရေးဝင်ကြီးကအစည်းအဝေးမှာပြောပါတယ်။ဒါပြင်သူတို့ကိုလုံခြုံစိတ်ချစွာနေရပြန်နေအောင်မြန်မာတန်ရုံးကနီးလန်းတွေရှာဖို့လည်းတိုက်တွန်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေအတွက်လွန်ခဲ့တဲ့2နှစ်ခရဲကကောက်ဆက်စ်ပဇာမှာမလေးရှားကဆေးကမ်းဖွင့်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ကိုအကူအညီပေးနေကြောင်းနဲ့မလေးရှားကိုလည်းဆော်ဒီအာရေဗျအာရဗ်စော်ဘွားများနိုင်ငံ UAE နဲ့ Brunei အပါအဝင်နိုင်ငံအများပြားကကူညီနေတယ်လို့ပြောပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရပြန်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးလည်းအကူအညီပေးဖို့တခြားနိုင်ငံအများပြားကလိုလားကြတယ်လို့ပြောပါတယ
်။စင်ကာပူနိုင်ငံကအရှေ့ပြည့်လက်ခံကျင်းပခဲ့တဲ့ရှေ့တောင်အရှေ့နိုင်ငံများအဖွဲ့ ASEAN ကာကွယ်ရေးဝန်ကြီးတွေအပါအဝင်မိဘနိုင်ငံ၈နိုင်ငံကကာကွယ်ရေးဝန်ကြီးတွေတက်ရောက်တဲ့၅ချိန်မြောက် ADMM+ အစည်းအဝေးအဆုံးသတ်စနေနေ့ပူးတွဲထုတ်ပြန်ချက်နှစ်ခုထဲမှာအကြမ်းဖက်ဝါဒချင်းချောက်မှုကိုဒါစီကာကွယ်ရေးဆိုင်ရာနဲ့လက်တွေ့ယုံကြည်မှုတည်ဆောက်မှုတည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ် ADMM+ အစည်းအဝေးကိုအာဆီယံဖွဲ့ဝင်၁၀နိုင်ငံကကာကွယ်ရေးဝန်ကြီးတွေအပါအဝင်ဩစတြေးလျတရုတ်အိန္ဒိယဂျပန်နယူးဇီလန်တောင်ကိုရီးယားရုရှားနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေတက်ရောက်ပါတယ်မြန်မာနိုင်ငံအနေနဲ့ဆိုရင်တော့ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတက်ရောက်ပါတယ်။အမေရိကန်၊ရုရှားနဲ့တရုတ်တို့လိုအင်အားကြီးနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေတက်ရောက်တာဖြစ်တဲ့အတွက်နှစ်နိုင်ငံချင်းကာကွယ်ရေးဝန်ကြီးတွေကြားတိကျတွေ့ဆုံဆွေးနွေးကြတာတွေလည်းရှိပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဟာစင်ကာပူ၊အမေရိကန်၊လာအို၊နယူးဇီလန်၊ထိုင်း၊ဂျပန်၊ဩစတြေးလျ၊တောင်ကိုရီးယားနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့တိကျစီတွေ့ဆုံဆွေးနွေးတယ်လို့တရုတ်အစိုးရအဖော် CCTV ရုပ်သံသတင်းဌာနရဲ့သတင်းတပုတ်မှာတွေ့ရပါတယ်။တရုတ်စစ်ဖက်အနေနဲ့မကြသေးခင်နှစ်တွေအတွင်းဒေတာရင်းကသက်ဆိုင်ရာနိုင်ငံတွေနဲ့အပြန်အလှန်ယုံကြည်မှုနဲ့စစ်ဖက်အပြန်အလှန်ဖလှယ်မှုဆိုင်ရာတို့ကိုအခိုင်အမာလှုပ်ဆောင်ခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကစီအိုအတွင်ပြောသွားပါတယ
်။ဟင်တောက်ချာနေကဟိန္ဒူမီးပွဲကြည့်နေသူ59ဦးသေဆုံးခဲ့ရတဲ့ရထားလမ်းမှာ ဒေါသထွက်နေတဲ့လူအုပ်ကြီးကရဲတွေကိုဂဲရင်နဲ့ပစ်ပေါက်ပြီးတနင်္လာနေ့မှာဆန္ဒပြခဲ့ကြပါတယ်။တည်ဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေအတွက်ရောကြီးကိုချက်ချင်းပေးကြဖို့နဲ့အလုတ်ပြုတ်သားသူတွေကိုအလုတ်ပြန်ပြီးပေးဖို့အတွက်ဆန္ဒပြသူ100လောက်ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းအမရီစတာမြို့ကလေးမှာတောက်ကြံတွေကဟိန္ဒူမိဘွဲကျင်းပနေခြင်းကမိရှုမိဘန်းတွေပစ်ပေါက်ပြီးအယုတ်ကြီးတွေကိုမိရှုတာကိုကြည့်နေတဲ့ယထာလန်တဝိုက်ကလူအုပ်ကြီးကိုယထာကဝင်ကြိတ်သွားတာဖြစ်ပါတယ်။အများစုကအမှောင်ထဲမှာအယုတ်ကြီးတွေမိရှုနေတာကိုကြည့်နေကြတာဖြစ်ပြီးကျဲလောင်းတဲ့ဗျာဝဖောက်တန်းတွေကြောင့်ယထာလာတန်ကိုမကြားခဲ့ကြဘူးလို့မျက်မြင်တွေ့ကြုံသူတွေနဲ့တာဝန်ခံအရာရှိတွေကပြောပါတယ်။ယထာလန်တဝိုက်လူအများပြားရှိနေတဲ့နေရာမှာယထာမောင်းခွင့်ပေးတာအတွက်ကျန်းရဲသူမိသားစုတွေကအပြစ်တင်ကြတယ်လို့ယထာတာဝန်ရှိသူတွေကတော့ယထာလန်နာတဝက်ဒီလိုမီးပွဲလှုပ်ဖို့အစီအစဉ်ရှိရာကိုသူတို့မသိခဲ့ရကြောင်းနဲ့ယထာလန်တွေနာလူတွေရက်မနေသင့်ဘူးလို့တုံ့ပြန်ပါတယ်။တနင်္လာနေ့မှာတော့ကျန်းသူမိသားစုတွေနဲ့ဒေသခံတွေဟာအခင်းပြစ်ပွားရာနေရာတဝက်မှာဆူရေးခဲ့ကြပြီးပူဆွေးနေတဲ့မိသားစုတွေအတွက်ဘာအကူအညီမှမရဘူးလို့ပြောရင်ရဲတွေကိုဂဲတွေနဲ့ပစ်ပေါက်ခဲ့ကြတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုမှဖွင့်တဲ့ထီတွေရဲ့ပထမဆုကြီးတွေပို့ပြီးတော့များလာနေပါတယ်။စနေနေ့ကဖွင့်တဲ့ Powerball ထီပထမဆုဒေါ်လာတန်480ကိုပေါက်တဲ့သူမရှိတဲ့အတွက်နောက်တစ်ချိန်ဖွင့်မဲ့ဗိုလ်တဟူးနေ့ဆိုရင်တော့စုကြီးဒေါ်လာတန်620လောက်ထိရှိလာတော့မှာပါ။တောက်ကြံလေးကနောက်ဆုံးဖွင့်ထားတဲ့ Mega Millions ထီပထမဆုကိုလည်းဘယ်သူမှမပေါက်တဲ့အတွက်လာမယ့်အင်္ဂါနေ့နောက်တစ်ချိန်ထီဖွင့်တဲ့အခါကျရင်ပထမဆုကြီးဟာဒေါ်လာ 1.6 ဘီလီယံထက်မနည်းရှိလာမှာဖြစ်ပါတယ်။ Mega Millions ထီကိုအပတ်စဉ်အင်္ဂါနေ့တောက်ကြံလေးတွေမှာဖွင့်ပြီး Powerball ထီကိုတော့အပတ်စဉ်ဗိုလ်တဟူးနေ့စနေနေ့တွေမှာဖွင့်ပါတယ်။ဒီစုငွေဟာအမေရိကန်ထီသမိုင်းမှာအများဆုံးဖြစ်ပါတယ်။ဒီမတိုင်ခင်စုကြီးအများဆုံးနဲ့စံချိန်တင်ထားတာက2016ခုနှစ်ဇန်နဝါရီလ13ရက်နေ့ကဖွင့်တဲ့ Powerball ထီပထမစုကြီး 1.56 ဘီလီယံပါ။စုကြီးဝင်များလာတဲ့အမြရောင်းရတဲ့ထီလက်မှတ်အရေအတွက်ပိုများလာမှာဖြစ်တဲ့အတွက်လာမယ့်အင်္ဂါနေ့ထီဖွင့်ရင်တော့အ ਨੇ ဆုံးထီလက်မှတ်တစ်စောင်ပေါက်နိုင်ခြေရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာ Mega Millions ပထမထီစုဒေါ်လာ543တန်းကိုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ရုံတရုံကထီစုထိုးတဲ့ဝန်ထမ်း၁၁ယောက်ပေါက်ပြီးချိန်ကလေးကဆိုရင်အဲ့ဒီနောက်ပိုင်းမှာပထမစုကိုပေါက်တဲ့သူမရှိတဲ့အတွက်25ချိန်ဇက်တိုက်ထီဖွင့်ပြီးတဲ့နောက်အခုလောက်စုငွေပမာဏများလာတာပါ Powerball နဲ့ Mega Millions ထီတွေကိုအမေရိကန်ပြည်နယ်44ပြည်နယ်နဲ့ Washington DC US Virgins Island တို့မှာထိုးလို့ရပါတယ်ခင်ဗျာ
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားခဲ့တာဖြစ်ပါတယ်။ကုရင်ဇုံတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။အမေရိကတိုက်အလေဘဲကနေရောက်လာကြမဲ့ခိုးလုံခွင့်လျှောက်ထားသူတွေကိုလက်မခံဖို့အမေရိကန်ပြည်ထောင်စုကပြောဆိုနေခြင်းဟာဥပဒေကြောင်းအရခိုင်မာခြင်းမရှိတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ဖိနှိပ်ညှိနှိုင်းမှုနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြသူတွေကိုနိုင်ငံတကာကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောပါတယ်။ဒီကြောင် VOA သတင်းတော့ Lisa Schling ဂျနီဘာကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတိုင်းကသူတန်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်နဲ့ပတ်သက်လို့ယွမ်နိဆရာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမေးခွန်းထုတ်နေတာမဟုတ်ပါဘူး။ဒါပေမဲ့ဒုက္ခသည်တွေနဲ့ခိုးလုံခွင့်လျှောက်ထားသူတွေကိုနိုင်ငံတကာဥပဒေကအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ Honduras နိုင်ငံကနေရွှေ့ပြောင်းနေထိုင်သူတွေအမေရိကန်ပြည်ထောင်စုနေဆက်ကိုအလုံးအရင်းနဲ့ရောက်လာကြမယ်ဆိုရင်ကင်တွယ်ဖြည့်ရှင်းမှုအခက်အခဲရှိနိုင်တယ်ဆိုတာကိုယွမ်နိဆရာကအသိအမှတ်ပြုလက်ခံပါတယ်။ဒါပေမဲ့ဒီလူတွေဝင်လာလို့မရအောင်နေဆက်ကိုပိတ်ပစ်ခြင်းဟာအဖြစ်မဟုတ်ကြောင်းနဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်စစ်မှန်တဲ့အကြောက်တရားနဲ့ရင်ဆိုင်ရသူတွေအတွက်ဆိုးကျိုးတွေဖြစ်ပေါ်စေနိုင်တယ်လို့ UNHCR ပြောခွင့်ရချာလီယက်စလီကပြောပါတယ
် We'd wish to reiterate and underline that any individuals within that group that are fleeing persecution and violence
ဖိနှိပ်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့သူတွေအနေနဲ့နိုင်ငံတစ်ခုကိုဝင်ရောက်ပြီးသူတို့ရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့ဒုက္ခသည်ဖြစ်ခိုးလုံခွင့်လျှောက်ထားပိုင်ခွင့်ရှိတယ်ဆိုတာကျွန်တော်ထပ်ပြီးပြောလိုပါတယ်
ဒီအခြေခံမူဟာနိုင်ငံတကာဥပဒေဖြည့်ုံတာမကပဲနိုင်ငံတစ်ခုချင်းစီကချမှတ်ထားတဲ့ဥပဒေဖြစ်ကြောင်းယူအန်အစ်ဆီယာပြောခွင့်ရယက်စလီကပြောပါတယ်။ဒါကြောင့်အစိုးရတွေအနေနဲ့ဥပဒေကိုလိုက်နာကြဖို့အရေးကြီးတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဒုက္ခသည်များဆိုင်ရာဥပဒေတွေကိုအစဉ်တစိုက်လိုက်နာတယ်ဆိုတာမရှိခဲ့ဘူးလို့လည်းသူကပြောပါတယ
်။ I think there's been well documented some of the issues around the separation of children.
ဒုက္ခသည်မိဘတွေနဲ့သားသမီးတွေကိုတကွယ်တပြားစီထိန်းချုပ်ထားတယ်ဆိုတာကလည်းအထောက်အထားအခိုင်အမာနဲ့ရှိနေပြီးအများသိနေတဲ့ကိစ္စပါမိသားစုတွေကိုတကွယ်တပြားစီမထားဖို့သူတို့ကိုအကျဉ်းထောင်တွေမှာထိန်းချုပ်မထားဖို့ကျွန်တော်တို့အကြိမ်ကြိမ်ပြောခဲ့ပါတယ
်သူတို့ရဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာဥပဒေနဲ့ကန့်ညီခြင်းရှိဖို့ UNHCR ကအမေရိကန်ပြည်ထောင်စုနဲ့ဆက်လက်လက်တွဲဆောင်ရွက်နေကြောင်းယက်စလီကပြောပါတယ် ဒီတော့တွင်အမေရိကတိုက်အလဲပိုင်းမှာရှိတဲ့သူတို့ရဲ့အဖွဲ့ဝင်တွေဟာဒုက္ခသည်တွေနဲ့အတူခီးစဉ်တလျှောက်လိုက်ပါပေးနေကြောင်းဂျနီဗာအခြေစိုက် ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့ကပြောပါတယ်ဒုက္ခသည်တွေအတွက်အရေးပေါ်ဆေးဝါးကုသမှုအပါအဝင်လိုအပ်တဲ့တောက်ရည်နဲ့ခီးလန်းတလျှောက်ကွဲကွာသွားတဲ့မိသားစုတွေပြန်လည်ပေါင်းစည်းပေးတာတွေကိုလှုံ့ဆော်ပေးနေတယ်လို့ ICRC အဖွဲ့ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာကိုဆက်လက်ပြီးတော့နားဆင်ရမှာကတော့မြမအေးတွေးဆုံမြင်မြန်ကန်းဖြစ်ပါတယ်ရန်ကုန်တိုင်းဆိုရဟာလူတို့ရဲ့အခြေခံလူအပ်ချက်ကိုဖြည့်ဆည်းမပေးနိုင်သေးပေမဲ့လူတစုကောင်းစားရေးအတွက်လှုပ်ဆောင်နေတာတွေတွေ့နေရတာကြောင့်အဂရိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ထံမှတိုင်ကြားရတာဖြစ်တယ်လို့ရန်ကုန်စောင့်ကြည့်ရေးအဖွဲ့ကိုတီထောင်သူရန်ကုန်တိုင်းလွှတ်တော်ကိုစလေဟောင်းဒေါက်တာညိုညိုတင်းကပြောပါတယ် VOA ကိုတင်းထိုင်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ
ဒီကြေရပိုင်းတွင်ကဒီအင်္ဂီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကိုဒေါက်တာတော်ညိုတင်ပို့ခဲ့တဲ့စာပေါ့လေဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးအတွင်းမှာမြေတွေအဆောက်အဦတွေကိုမတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ပြည်သူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကျပ်ငွေဘီလီယံ60နီးပါးပေါ့လေနင်းနာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါတယ်အဲဘာကြောင့်ဒီကျပ်ငွေဘီလီယံ60ပေါ့နော်အဲဆိုတော့ဘယ်လိုတွက်ချက်ပါသလဲခင်ဗျအ
ဲ့တော့ကျွန်မကတော့အစင်းစစ်ချုပ်ရုံအစင်ခန်းစားကိုအခြေခံပြီးတော့ပဲတွက်ချက်ပါတယ်ပေါ့နော်အဲ့တော့စင်းစစ်ချုပ်ရုံအစင်ခန်းစားအရာပဲပေါ့နော်တကုံမှာဆိုလို့ရှိရင်ကျွန်မတို့ပြည်သူလူထုရဲ့နင်းနာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်တခါကျမတို့မြိုင်ဟင်းဝန်းတို့ဒီကန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုအားသူကတစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်တခါဘူတထောင်မှာကဘူတထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲ့ဒီမှာဆိုလို့ရှိရင်လဲ 6.2 ဘီလီယံရှိတယ်ပေါ့နော်တခါကျမတို့ပြည်သူ့ဥယျာဉ်ထဲမှာဆိုလဲဆုံးရှုံးမှုကလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်ဗဟန်းမှာကတော့နှစ်စဉ် 3.8 ဘီလီယံဆုံးရှုံးတယ်ပေါ့ဒါနိုင်ငံတော်ပိုင်မြေတွေကိုပေါ့နော်ဟိုမတန်တဆဈေးနှုန်းနဲ့လျှော့ပြီးတော့ဟိုငှားတယ်ရောင်းတယ်ပေါ့နော်အာဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်အာဥပဒေရဂရန်လျှောက်ထားတဲ့အခါမှာသူကဂရန်တစ်နှုံးထားနဲ့သူကကောက်ရမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး52ဘီလီယံနီးပါးပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်စစ်ချုပ်ကအစီရင်ခံစာနဲ့မှပါတယ်ကိုကျမကဟိုခံမှန်းပြီးတော့တွက်ချက်ထားလားမဟုတ်ပါဘူးစင်းစစ်ချုပ်ရဲ့အစီရင်ခံစာနဲ့မှပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒါဒီကော်မရှင်ပေါ့နော်အဂရိလက်ဆောင်တက်ဖြည့်ကော်မရှင်ကိုတင်ပြခဲ့တာပါ
ဒီဂျာနယ်ဒီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အဂရိလက်ဆောင်တက်ဖြည့်ကော်မရှင်နေနဲ့ဒီတိုင်ကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဂျာနယ်ဒီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလေခင်ဗျာ
အာဒီကျမကဒီတိုင်ဆောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျတော့ရုံးချိန်ကျော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အာစနေတနေ့ငွေနေမှာလဲကော်မရှင်ကမတွေ့ပါဘူးပေါ့နော်အာတနေ့လာနေမှာတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကိုပြန်ကြားတာရှိပါတယ်ပေါ့နော်အာတနေ့လာနေကလည်းကျမရုံးချိန်ထိကျမဟိုကော်မရှင်ကိုဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ပြင်ပမှာတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီးတော့ပေါ့နော်လုံထုံလုံးဒီတိုင်းဆက်လုပ်နေပါတယ်လို့ဟိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာတော်ဂျုံသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစီးရင်စစ်ကြုတ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပေါ်ဖော်ပြချက်တွေရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီ gram ချပေးတာတင်တာခေါ်တာနောက်ပြီးတော့မြည်တယ်ငားရမ်းဖို့သဘောတူညီချက်တွေကအရင်အစိုးရလက်ထက်မှာဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့အရင်အစိုးရလက်ထက်မှာဖြစ်ခဲ့တာလို့ကျွန်တော်တို့သေသေချာပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်2ယောက်ကိုတကုံမှာပေါ့နော်မြေအေးကထောင်ချပြီးတော့ချပေးလိုက်တာပေါ့အစိုးရပြောင်းကန်နေလေးမှာပေါ့နော်အစိုးရပြောင်းကန်နေလေးမှာချပေးလိုက်တဲ့အကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါတစ်စတူယန်ပေကို30တစ်စတူယန်ပေကိုတော်တော်လေးကိုနည်းတယ်ပေါ့နော်ကျွန်မထင်တယ်သုံးရက်ထက်သမဓာတ်သမနှုံးလောက်နေပဲပေါ့နော်ဓာတ်သမ4 5ပေါင်ဝင်းချင်လောက်နေပဲငှားထားတာအရင်အစိုးရကငှားခဲ့တာလေပေါ့စာချုပ်ချုပ်ခဲ့တာလေပေါ့မှန်ပါတယ်သို့တော်လည်းပဲဟိုဒီအစိုးရတက်တက်လာပြီးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေကပြီးခဲ့တဲ့နှစ်ကဆွေးနွေးတာတွေလွှတ်တော်မှာတရားဝင်မှတ်တမ်းတွေရှိပါလေ အစိုးရကိုဒီနှုံးထားတွေကိုတိုးမြင့်ဖို့ဆိုပြီးအစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့တော့ဒါပေမဲ့အစိုးရဘက်ကအဲ့ဒီနှုံးထားတွေကိုဟိုလုံးဝမတိုးမြင့်တာတော့မဟုတ်ဘူးဒါပေမဲ့မဖြစ်ဆက်လောက်လေးပဲတိုးမြင့်နေတယ်ပေါ့ဥပမာအဖြစ်ဆိုရင်ခုနပြည်သူ့ဥယျာဉ်ထဲမှာဆိုလို့ရှိရင်အာကျမတို့ဟိုတစ်စတူရန်ပေကိုဒါတကုံမြို့နယ်လွတ်ခလွတ်တော်ကိုစလဲဖြစ်တဲ့ဦးကျော်စေရကတရားဝင်ပြောတာတစ်စတူရန်ပေကို1000နှုံးရှိပေမဲ့အဲ့ဒီမှာတစ်စတူရန်ပေကိုအစိုးရကစာချုပ်ပြန်ချုပ်တာဟာ32ချက်နှုံးနဲ့ပြန်ချုပ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကလဆင်1ဘီလီယံဆုံးရှုံးတယ်ပေါ့အဲ့တော့ဟုတ်တယ်စာချုပ်တွေကစခဲ့တာတော့အရင်အစိုးရကစခဲ့တာဖြစ်တယ်ဒါပေမဲ့အဲ့ဒီစာချုပ်တွေကိုတက်တန်းတိုးတာကအခုဆိုရလက်ထက်မှာလည်းတက်တန်းတိုးနေတာကိုကျမတို့တွေ့ရတယ်ပေါ့နော်အမှန်ကတော့ကျမတို့ကာလပေါင်စင်းနေပဲကျမတို့တက်တန်းတိုးတင်တယ်ဘာကြောင့်လဲဆိုအားလုံးသိတဲ့အတိုင်းပဲအခုဆိုရင်အစိုးရကအဖက်ဖက်ကအာဒီပြည်သူလူထုလိုအပ်ချက်တွေအတွက်ရန်ကုန်ဝေးမြင့်မားနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ရန်ကုန်မှာဆိုရင်အခွန်တွေတိုးပေးရတယ်ပေါ့နော်ကားလိုင်စင်ကလည်းအခွန်တိုးပေးရတယ်ပေါ့နော်အဖက်ဖက်ကကျမတို့စားသုံးကုန်ရောပေါ့နော်အကုန်လုံးကုံသွဲကုံကျမတို့အခုနေတော်တော်များများတိုးပေးနေရတဲ့အချိန်မှာပေါ့နော်ဟိုတစ်ဖက်ကကြတော့ခုနကလူတစုကိုကြတော့လူနည်းစုတစုကိုကြတော့ပေါက်ဈေးနဲ့မကောက်ဖဲနဲ့ပေါ့နော်အထုအခွင့်ရေးပေးတဲ့အနေအထားတွေကိုကျမတို့တွေ့နေရတယ်ပေါ့နော်ဒါကြောင့်မလို့လဲကျမဒီတိုင်ဆောင်မဖြစ်မနေတိုင်ရခြင်းဖြစ်တယ်ပေါ့နော်အဲ့တော့မနစ်ကလည်းပဲလွတ်တော်ထဲမှာဒီလိုပဲဆွေးနွေးတယ်ဆွေးနွေးပြီးတော့အစိုးရကပြန်ပြီးတော့အရေးယူတဲ့ဘိုင်းမှာဟိုအားရကျင်တဲ့ဖွဲ့မရှိဘူးပေါ့နော်ဒါကြောင့်မလို့ဒီနေ့လေလွတ်တော်မှာဆွေးနွေးပြီးမဲ့လေလွတ်တော်နောက်ဆုံးနေ့မှာအစိုးရဘက်ကပြန်လဲပြီးတော့ဖြည့်ရှင်းတာတို့ကျင်းနဲ့လောက်တဲ့တင်ပြချက်တွေမတွေ့ရဘူးပေါ့နော်ဒါကြောင့်မလို့ကျမကဒီနေ့နာဆုံးရှုံးမှုတွေကိုပြည်သူ့အတွက်ပြန်ရပါစေတော့ဆိုရည်ရွယ်ပြီးတော့ဒီလိုပြန်တိုင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ခုနမိကုံကိုဝယ်ထပ်ပြီးတော့ဟိုထပ်ပြီးတော့ပြန်ပြီးတော့ကောက်အရင်ဟိုလက်ရှိရန်ကုန်တိုင်းဒေသကြီးဆိုရအနေနဲ့အရင်ဆိုရကနှစ်ရှည်သဘောတူညီချက်တွေနဲ့ငားရန်ခဲ့တဲ့ဂရီကိုတွေကြောင့်ပြုပြင်ရတာပြန်လည်ပြင်ဆင်ရတာခက်တာမျိုးရှိမလားလို့တွေးမိလို့ပါခင်ဗျာ
အာဟုတ်ကဲ့ကျွန်မတို့ဒီလိုမျိုးတွင်းရင်လည်းရပါတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ရှာပြောထားပါတယ်အစိုးရတရက်ကဘလောက်ပဲစာချုပ်ချုပ်ခဲ့ပေါ့နော်အဲ့ဒီစာချုပ်ကတရားမျှတမှုမရှိဘူးပြည်သူလူထုအတွက်နစ်နာတယ်ဆိုလို့ရှိရင်ကျမတို့ဒီစာချုပ်တွေကိုပယ်ဖျက်နိုင်ပါတယ်ပေါ့နော်အဆုံးဆုံးကျမတို့မြေဆုံစီမံကိန်းလို့ကိစ္စမျိုးတော့မှကျမတို့ပြည်သူအတွက်တရားမျှတမှုမရှိဘူးဆိုလို့ရှိရင်ပြန်ပြီးပယ်ဖျက်နိုင်တာဥပဒေအရပါ2008ဖွဲ့စည်းပုံအခြေခံအရအဲ့ဒီလုပ်ပိုင်ခွင့်အစိုးရနေမှာရှိပါတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်မလို့လေဟိုအရင်တုန်းက 3.4 ချက်နှုံးကရင်32ချက်ကိုတိုးပြီးတော့တိုးမြင့်ကောက်ခံတာဖြစ်ပါတယ်ပေါ့နော်အဲ့တော့စာချုပ်တွေကအရင်အစိုးရကချုပ်ခဲ့တာမှန်ပါလိမ့်မယ်အဲ့ဒီအရင်အစိုးရကစာချုပ်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီအချိန်ကတည်းကကျမတို့အင်္ဂလိပ်လိုင်စာမှုတိုက်ဖြတ်ရေးဥပဒေဆိုတော့ပေါ်ပြီးသားဖြစ်ပါတယ်အဲ့တော့ဒီဖြစ်ရက2013စက်တင်ဘာလနောက်ပိုင်းဖြစ်ရဖြစ်တဲ့အတွက်ကြောင့်မလို့အရင်အစိုးရကလှုပ်ခဲ့ရင်လည်းပဲအဲ့ဒီအစိုးရမှာအဲ့ဒီလိုစာချုပ်မျိုးလှုပ်ခဲ့တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ထိခိုက်နေတာမှုထင်ရှားလို့ရှိရင်အဲ့ဒီလှုပ်ခဲ့တဲ့အစိုးရကတာဝန်ရှိမှာဖြစ်ပါတယ်။ဒါကြောင့်ကျွန်မဒီတိုင်ဆောင်တိုင်တဲ့အခါမှာဘယ်အစိုးရလို့ကျွန်မမပြောပါဘူး။ကော်မရှင်ကဘယ်အစိုးရကတာဝန်ရှိတယ်ဆိုတော့ကော်မရှင်ကဆုံးဖြတ်ပါလိမ့်မယ်
။လက်ရှိတာဝန်ယူထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအောက်မှာရောကုလဂရန်ချပေးတာနောက်ပြီးတော့တင်တာခေါ်ယူတာမြို့သစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနင့်လာတယ်ဆိုတဲ့အချက်တွေရောတွေ့ရှိထားတာမျိုးတွေရှိပါသလားခင်ဗျ။
အဲ့ဒါတည်းကတော့ကျမတို့လွှတ်တော်ကုသလေတွေဆွေးနွေးချက်အရာဆိုလို့ရှိရင်လက်ရှိအစိုးရလက်ထက်မှာလည်းပဲလူထုနင့်လာတဲ့စီမံကိန်းတွေလူထုအတွက်အရှုံးပေါ်တဲ့စီမံကိန်းတွေရှိနေပါတယ်ပေါ့နော်။ဒါပေမဲ့ကျမတို့ကအခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဒါတွေကိုဘယ်လိုအရေးယူမလဲဆိုတဲ့အပိုင်းမှာတော့ကော်မရှင်ဘုံမှာအများကြီးမှုတည်ပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားတွေလိုပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားဆိုတာကစင်းစစ်ချုပ်ကအစီရင်ခံစားတို့လိုမျိုးပေါ့နော်အတခါလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်ကိုယ်စားလှယ်တွေကော်မတီတွေရဲ့ပေါ့နော်လွှတ်တော်ထဲမှာရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့ဒီလိုကိစ္စတွေဆိုရင်တော့ဒါခိုင်လုံတဲ့အထောက်အထားလို့ကျမတို့မှတ်ယူအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျမတို့အရက်သူအရက်သားကပြောတဲ့ကိစ္စတွေကိုတော့ပေါ့တမန်ပြောဆိုတဲ့ကိစ္စတွေကိုတော့ကော်မရှင်ကခိုင်လုံတဲ့အထောက်အထားလို့သူမှတ်ယူဖို့ခဲရင်ပါလိမ့်မယ်ပေါ့နော်အဲ့တော့ကျမတို့ဒါဟာကော်မရှင်ကဥပဒေနဲ့အညီလှုံထုံလုံနည်းနဲ့အညီသူလောက်ရမယ့်အပိုင်းနဲ့အများကြီးပါတယ်ပေါ့နော
်အခုဒီရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီအငံသာထွက်လာပြီးတဲ့နောက်ပိုင်းမှာတချို့ဝေဖန်တာတွေပေါ့လေလွတ်တော်အတွက်မှာဝေဖန်တာတွေနောက်အပြင်ဝေဖန်တာတွေကျွန်တော်တို့ကြားပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ရောနောက်ပြီးတော့ဒီသူစီပင်သားရအနေနဲ့ရောဒီပြည်သူဗန္နာတွေကိုစနစ်တကျစီမံခန့်ခွဲမှုမှာအားနည်းတယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းကြားနေရပါတယ်တခုကလွတ်တော်ရဲ့ခံကန်တာပေါ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့သူတို့ရဲ့တင်ပြချက်တွေလွတ်တော်အမတ်တွေရဲ့ဝေဖန်ချက်တင်ပြချက်တွေက ထိအောင်မရှိရလို့မြင်ပါလ
ား။အော်ဒီနေ့အထိကတော့ပေါ့နော်။ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာဟိုကျမကတော့ချစ်ချူပါတယ်ပေါ့နော်။ဟိုထိအောင်မှုမရှိဘူးရှိတယ်ဆိုတာကတော့အစိုးရဘက်မှအများကြီးမှုတည်ပါတယ်ပေါ့နော်။အစိုးရကလွတ်တော်ကော်မတီရဲ့တင်ပြချက်တွေလွတ်တော်ကိုယ်စားလှယ်ရဲ့ပြောဆိုချက်တွေကိုအလေးထားမှပဲဖြစ်မှာပါပေါ့နော်။အခုတော့ကျမတို့တွေ့နေရတာကလွတ်တော်ကော်မတီတွေလွတ်တော်ကိုယ်စားလှယ်ရဲ့ပြောဆိုချက်တချို့ပေါ်မှာပေါ့နော်။အစိုးရအနေနဲ့အလေးထားမှုပိုင်းမှာအရန်ကိုအားနည်းနေတယ်လို့ထင်ပါတယ်ပေါ့နော်အမှန်ကကျမတို့စဉ်စစ်ချုပ်အစီရင်ခံစာဆိုတာကကျမတို့ဒီထက်အများကြီးမျှော်လင့်ထားပါတယ်ပေါ့နော်ဒါပေမဲ့စဉ်စစ်ချုပ်ဟာကျမဒီနေမှာပုံမှန်လေးပဲပြောပြရစီ तू ထင်သလောက် तू ရဲ့လုပ်ပိုင်ခွင့်ရှိသလောက် तू စဉ်စစ်ခွင့်မရသေးပါဘူးမရသေးတဲ့အတွက်ကြောင့်အခုလောက်စစ်ခွင့်ရတာတော့မှလွတ်တော်တဲ့ကကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေကအထူးသဖြင့်ဦးကျော်စရာတို့လို့ဒေါ်စံနာမင်းတို့လို့တို့တွေကစဉ်စစ်ချုပ်ကိုသူလောက်ရမယ့်အလုပ်ကိုလုပ်ပေးပါဆိုပြီးတော့အစိုးတင်သွင်းတဲ့အတွက်ကြောင့်မလို့ဒီလောက်ထိဟိုပေါ်ပေါက်လာတာဖြစ်ပါတယ်ပေါ့နော်အဲ့တော့ပြောချင်တာကစင်းစစ်ချုပ်ဒီသူလှုပ်ချင်တဲ့လောက်သူ့မှာလှုပ်ပိုင်ခွင့်ရှိတဲ့လောက်သူလှုပ်ခွင့်မရသေးတဲ့အနေအထားကိုလည်းကျွန်တော်တို့တွေ့နေရပါတယ်ပေါ့နော်ဒါကြောင့်မလို့ပေါ့နော်ခုနလိုရန်ကုန်တိုင်းအစိုးရအဖွဲ့ကပြည်သူ့ဗဏ္ဍာငွေတွေကိုသုံးဆွဲတဲ့အခါမှာအများကြီးလူတွေပြောစရာဆိုစရာဖြစ်လာအောင်ရှိကြတယ်ဆိုတာမှန်တော်လည်းပဲအဲ့ဒါဒီစင်းစစ်ချုပ်ရဲ့အစီရင်ခံစာအရတော့ပြည်သူလူထုရဲ့နင့်နာမှုဖြစ်ကြောင်းကျမတို့အခုတည်းကမတွေ့ရသေးပါဘူး။တကယ်လို့များရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်မှုတွေသည်ပြည်သူတွေရဲ့နင့်နာမှုဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်ကျမတို့ဒါနောက်တစ်ဆင့်အဲ့ဒါနောက်တစ်ခါအလုပ်တစ်ခုလုပ်ရမယ့်ပုံစံဖြစ်နေပါတယ်ပေါ့နော်။ဒါကြောင့်မလို့ဟိုအခုချိန်မှာတော့ကျမတို့ကစင်းစစ်ချုပ်ကိုတိုင်ကပြည်သူလူထုရဲ့နင့်နာဆုံးရှုံးမှုဖြစ်တယ်လို့ပြောတဲ့ကိစ္စတချို့ကိုပဲကျမတို့ဒါနမူနာအနေနဲ့တင်ပြထားခြင်းဖြစ်ပါတယ်။
ဒီကျွန်တော်တို့ဒီအဂရီလိုက်စားမှုတက်ဖြည့်ရေးကော်မရှင်အနေနဲ့ဒီဟာကဒီကြော်စောမှုအရာပြည်သူတွေဗန်ပြည်သူဗန္နာတွေထိခိုက်နစ်နာတယ်ဆိုတာကိုအတည်ပြုခဲ့မယ်ဒီစာကိုအရေးယူမယ်ဆိုလို့ရှိရင်ဒီစာရဲ့အကျိုးဆက်အနေနဲ့ဘယ်လောက်ဒီမျောလင်းတာပါလဲခင
်ဗျကျမကတော့လေဒီစာအုံတိုင်ကြားတဲ့အခါမှာကျမခဏခဏလေးပြောပါတယ်ပုံကိုတယောက်ကိုနစ်နာစေခြင်းလို့အဖွဲ့စည်းတစ်ခုကိုဆုံရှုံစေခြင်းလို့ရည်ရွယ်ချက်မရှိပါဘူးကျမဒီစာကိုတင်ပြတာဟာပြည်သူလူထုကပေါ့နော်ဟိုအနည်းဆုံးပေါ့ဘီလီယံ60ခန့်နစ်နာနေတာဆိုတော့ထင်ရှားတဲ့အတွက်ကြောင့်မလို့ကျွန်မတိုင်တာပေါ့အဲ့တော့ကျွန်မတို့နိုင်ငံမှာဘီလီယံ60ဆိုတဲ့ပတ်စံကမနှဲပါဘူးပေါ့နော်ဒါကြောင့်မလို့ဘီလီယံပြည်သူလူထုဆုံးရှုံးနေတဲ့ဘီလီယံ60ကိုတနည်းနည်းနဲ့ပြည်သူလူထုလက်ဝဲကိုပြန်ရနိုင်တယ်ဆိုလို့ရှိရင်ကျွန်မတိုင်ရချိုးနှက်တယ်လို့ပဲကျွန်မပြောရမှာပဲပေါ့နော်ဒီကိစ္စကိုပြန်ဖြေရှင်းတဲ့အခါမှာတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကနှီးမြူးမြူးနဲ့ပြန်ပြီးတော့ကဘာလောက်ကြမဲ့ဖြည့်ရှင်းကြမဲ့ပေါ့ဒါပေမဲ့ဒီနေရာမှာကျမကကော်မရှင်ကိုရောပြည်သူလူထုရောအစိုးရကိုရောပြောချင်တာတခုကကျမတိုင်တဲ့နေရာမှာပတ်သက်နေတဲ့လူတွေဟာဆယ်သက်စားမကုန်တဲ့ပိုင်ဆိုင်မှုတွေရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုရဲ့အကျိုးစီးပွားကိုမျှော်ကိုးပြီးတော့ပေါ့နော်ကိုရထားတယ်ကိုမတရားရယူထားတယ်ပေါ့နော်ကိုတရားဥပဒေနဲ့အညီမဟုတ်ပဲရယူထားတဲ့ပြည်သူဗန္ဓာတွေပြည်သူပိုင်ဆိုင်မှုတွေကိုပြန်ပေးကြပါပြန်ရော်ပေးကြပါလို့ပဲကျမထပ်ခါတိုက်တွန်းပါတယ်ဘာကြောင့်လဲဆိုတော့ကျမအကျွေးပြန်တောင်းတဲ့လူတွေကတကယ်ကိုချမ်းသာပြီးသားလူတွေဖြစ်လို့ပါပဲသူတို့ရဲ့ဆွေစဉ်မျိုးဆက်တသက်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ
ကျေးဇူးတင်ပါတယ်ကျမ
ဟုတ်ကဲ့
မြန်မာပြည်စူနေကန်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ် VOA American တန်ရဲ့တနေ့နာလီမနေ့ဖက်အစီအစဉ်တွေကိုမနေ့ခုနှစ်နာရီတိဆက်လက်ပြီးတော့အတန်လှည့်နေပါတယ်ခင်ဗျာမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ရတဲ့အီးမေးလ်နဲ့တချင်းတွေတောင်းညင်ကြရဲဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။တော်ရရှိလို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေမင်းနဲ့ဖက်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေစေမီတာလိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့အတန်လွှင့်နေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook နဲ့ Radio ကနေထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတင်ရစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။အခုချိန်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်လာကျော်စီစဉ်တင်ဆက်ထားတာ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရနော်။အခုအရင်ဦးဆုံး VOE Facebook စာမျက်နှာပေါ်မှာမှတ်ချက်တူလေးတွေလာပြီးတော့ရေးကြမေးကြတဲ့သောရရှင်ရဲ့စာလေးတွေကိုပြန်ကြားပေးချင်ပါရရှင်။မိုးလေးဆိုတဲ့တော်ရရှင်ကခတ်တူတူလေး VOE ကိုထောက်ရအားပေးလျက်ပါအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။ Derek ဆိုကတော့ VOE သတင်းတွေကိုအရန်ကြိုက်ပါတယ်။ update သတင်းတွေကိုပို့ပြီးတော့နှစ်သက်ပါတယ်။အထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ။မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကျမတို့အချိန်မီတင်ဆက်ပေးနိုင်မှုအမြဲတမ်းကြိုးစားနေပါတယ်နော်။ရှင်းနေခါဆိုတဲ့တော်ရရှင်ကစာတူတူလေးရေးပြီးတော့သူလိုတဲ့ကိစ္စတစ်ခုကိုပြောလာပါတယ်။သူက American Indian အတုံးနှုံးကို PDF ဆိုတာစာနဲ့ရိုက်ပြီးတော့တင်ထားတဲ့ file တမျိုးကိုပြောတာပါ PDF အရာလိုချင်ပါလေတဲ့ဟုတ်ကဲ့ကျမတို့ကအဲ့လိုမျိုး PDF အရာတော့တင်ထားပေးတာမရှိပါဘူးဒါပေမဲ့လေဒီသောရရှင်အဓိကလိုချင်တာကဒီ American Indian အတုံးနှုံးစာ file နဲ့တင်ထားပေးတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးစာကိုတော့ကျမတို့ VOA website မှာတင်ထားပေးတယ်လို့သတင်းကောင်းပါချင်ပါတယ်ကျမတို့ရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီ American Indian အတုံးနှုံးအစီအစဉ်တင်ဆက်ပေးလိုက်မှာစာကိုအဆအဆုံးဖော်ပြပေးနေပါတယ်နော်VOA မြန်မာပိုင်း website ဖြစ်တဲ့ bamis.voanews.com ကိုတွားပြီးတော့ကြည့်မယ်ဆိုရင်ကျမတို့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့ရွေးချယ်လို့ရတဲ့အကွက်လေးတွေ့ပါလိမ့်မယ်။အဲ့လေးကိုနှိပ်လိုက်တဲ့ခါမှာကျမတို့ VOA မြန်မာဌာနကတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာ၃ခုဖြစ်တဲ့ American Indian အတုံးနှုံးများသင်ခန်းစာနောက်ပြီးတော့မက်ချေးမုံရဲ့အင်္ဂလိပ်စာနဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်တွေကိုတွေ့ရမှာပါ။ဒီတော့ရှင်က American Indian အတုံးနှုံးစာဖိုင်ကိုလိုချင်တာဖြစ်တဲ့အတွက်ကြောင့်မလို့ American Indian အတုံးနှုံးဆိုတဲ့နေရာကိုနှိပ်လိုက်ရပါမယ်။အဲ့ဒီခါမှာတင်ထားပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတွေ့ရပါလိမ့်မယ်ဒီ American Indian အတုံးနှုံးသင်ခန်းစာအစီအစဉ်တွေပါဒီမှာဒီတော်ရရှင်ကပဲအစီအစဉ်ကိုလိုချင်တာလဲအဲ့ညာကိုတွားပြီးထပ်ပြီးရွေးချယ်လိုက်တဲ့အခါမှာအဲ့အစီအစဉ်ရဲ့ video file အသံ file နောက်ပြီးတော့အဲ့အစီအစဉ်ထဲမှာတင်ကြားထားတဲ့သင်ခန်းစာကိုစာနဲ့ရေးထားတာကိုတွေ့ရပါလိမ့်မယ်ရှင်အဲ့ဒါဆိုအဲ့ဒါကိုကူးယူပြီးတော့ကိုယ့်ဘာကို PDF လုတ်ချင်လဲလုတ်ဒါမှမဟုတ် Word file ထဲမှာတင်ချင်လဲတင်ကြိုက်သလိုတင်လို့ရပါတယ်နော်ကျမဒီတော်ရရှင်ကို Messenger ကနေလှမ်းမေးထားတာမလို့ Messenger ပေါ်မှာလဲအဲ့အဆင့်လေးတွေကိုပြန်ပြီးတော့အဆင့်လေးတွေကိုပို့ပြီးဖြည့်ချားပေးလိုက်ပါမယ်နော်။ VOE ကိုနားဆင်အားပေးတဲ့တော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဖွဲ့သားများအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းပေးလာတဲ့မြင့်တန်းကိုလည်းအထူးကျေးဇူးတင်ပါတယ်။ကိုမြင့်တန်းကိုယ်တိုင်လည်းကျန်းမာရွှင်လန်းစေဖို့ပြန်ပြီးဆုတောင်းပေးကြောင်းပြောချင်ပါတယ်နော်။သူကပဲ VOE ဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးစိတ်နှလုံးအေးချမ်းကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့အခုလို VOE ဖွဲ့သားတွေအတွက်ကောအားလုံးအတွက်ကောဆုမွန်ကောင်းတွေတောင်းပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကြော်ကြော်ဦးဆိုတဲ့တော်ရရှင်ကတော့အားလုံးစိတ်ချမ်းမြေ့ကြပါစေနော်တဲ့ခတ်တူတူလေးပါပဲဆုတောင်းပေးလာတာပါ။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တချို့ကိုနားဆင်ပြီးရေးလာတဲ့သောရရှင်ကကျွန်တော်တင်ဆက်ပေးတဲ့ကျန်းမာရေးအစီအစဉ်တစ်ခုဖြစ်တဲ့စီဂျိုယောဂာနဲ့ပတ်သက်ပြီးတော့သေဆုံးမှုရှော့ချရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ကိုစိုးသူရဆိုတဲ့သောရရှင်သူမေးချင်တာကိုမေးလာပါတယ်ဒီမှာသူက
ဘယ်လိုစားတောက်မှုမျိုးနေထိုင်မှုမျိုးကစီဂျိုယောဂာဖြစ်နိုင်ခြင်းများတယ်ဆိုတဲ့အကြောင်းအများသိမြင်ကြောက်လာအောင်ရှောင်တတ်အောင်စောင့်တတ်အောင်အသိပညာပေးကြစေလိုပါတယ်
ဘလို့စားသောက်မှုမျိုးနေထိုင်မှုမျိုးကစီးကျိုယောဂဖြစ်နိုင်ခြင်းများနိုင်နေဆိုတဲ့အကြောင်းအများသိမြင်ပြီးတော့ကြောက်လာအောင်ရှောင်တက်လာအောင်ဆောင်တက်လာအောင်အသိပညာပေးစီလိုပါတယ်ဟုတ်ကဲ့ပါကိုစိုးသူရဲကျမတို့ VOE ကနေပြီးတော့အပတ်စဉ်ကျမရေးနဲ့ပတ်သက်ပြီးတော့အစီအစဉ်နှစ်ခုတင်ဆက်ပေးနေပါတယ်နော်ရေဒီယိုမှာနှစ်ခုရုပ်မြင်သံကြားမှာဆိုရင်တော့အစီအစဉ်တစ်ခုပါပထမတစ်ခုကကျမရေးအစီအစဉ်ရိုးရိုးဖြစ်ပြီးနောက်တစ်ခုကလူလူနဲ့ကျမရေးအစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်နှစ်ခုစလုံးမှာကျမတို့စီးကြိုယောဂါမဖြစ်အောင်နှလုံးသွေးတို့မဖြစ်အောင်လို့ဘလို့ကြင်ကြံနေထိုင်ရမလဲဆိုတဲ့အစီအစဉ်တွေကိုမကြာခဏဒီသက်ဆိုင်ရာဆရာဝန်တွေနားလည်တက်ကြွတဲ့ဆေးပညာရှင်တွေနဲ့မေးမြန်းပြီးတော့တင်ဆက်ပေးနေပါတယ်ရှင်ကိုစိုးသူရပြန်ကြည့်ကျင်နေဆိုရင် Facebook စာမျက်နှာမှာဒါမှမဟုတ်ကျမတို့ရဲ့ VOA မြန်မာ website မှာပြန်ပြီးရှာလို့ရပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတချို့ကိုဖော်ပြပေးသွားချင်ပါတယ်ရှင်။ပထမအဦးဆုံးမတရားတဲ့တရားစီရင်ရေးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ဦးစန်းအောင်ရဲ့အစားတို့လေးကိုပြောပြပေးချင်ပါတယ်။သူကဘယ်လိုများရေးထားပါလဲ
။မြန်မာနိုင်ငံတရားရေးလောကကြီးတစ်ခုလုံးထိတ်ဆုံးကနေအောက်ခြေအထိယိုယွင်းပျက်စီးလက်ပေးလက်ယူကျူးလွန်နေပါတယ်။1962ခုနှစ်နောက်ပိုင်းပို့ပြီးတော့ဆိုးသည့်ထက်ဆိုးလာခဲ့ပါတယ်။သင်ရှင်းတဲ့တရားမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါသည
်သင်ရှင်းမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါတယ်ဟုတ်ကဲ့ပါဒါကလည်းပြည်သူတွေအားလုံးတောင်းဆိုနေတဲ့အချက်ပဲဖြစ်ပါတယ်နော်နောက်ထပ်သောရရှင်တွေကတော့ဒီမြန်မာနိုင်ငံကစီးပွားရေးအကျက်တဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေပဲဖြစ်ပါတယ်တောက်ကြဖြိုးဆိုတဲ့သောရရှင်ကလုပ်ငန်းကိုင်ကန်းတွေတော်တော်လေးကိုဆိုးရွားနေတဲ့အခြေအနေရောက်နေပြီလို့အခုလိုရေးလာပါတယ
်မင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြပါဘူးအခုလက်တလောအလုတ်လက်မဲ့တွေများနေကြပါတယ်အလုတ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပေမဲ့ပေးတဲ့လောအားကတွေကနေအတွက်နဲ့တွက်ကြည့်ရင်တွက်ချေမကိုက်ကြလို့ဘယ်သူမှမလုပ်ချင်ပါဘူးကျွန်တော်ကစာပုံနှိပ်တိုင်မှာလှုပ်လှုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စာအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မယ်ထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကမထိန်းနိုင်ဘူးဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိတင်းတလို့ရှိကြပါရဲ့မပြောင်းလဲကြတာကတော့အဝေးကိုသွားကြည့်စရာမလိုပါဘူးလက်ရှိကိုဘွားကိုပဲကြင်သိပါတယ်စာဝိနေကကြက်တဲနေတယ်ဒါဟာအလောက်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပ
ါဟုတ်ကဲ့ပါကိုတောက်ချဖြိုကမြန်မာနိုင်ငံမှာအလုံးလို့ရတာအခုတလောအတော်လေးကိုဆိုးရွားပါတယ်ဆိုပြီးရေးလာတဲ့အချိန်မှာနွဲ့နွဲ့ဆိုးဆိုးတဲ့တော်ရရှင်ကတော့မင်္ဂလာညချမ်းမှာဘယ်တော့မြန်မာပြည်သူလူထုကိုအလုပ်တွေပေးနိုင်မလဲသိချင်ပါတယ်ဟုတ်ကဲ့အဆိုးရွားကိုသူကမေးလာတာပါလေသမားတူပါဆိုပြီးရေးလာတဲ့သောရရှင်ကိုလင်းရဲ့စာကိုလည်းဖော်ပြပေးခြင်းပါရဲ့နော်သူကတာပေါင်းမျိုးနဲ့စစ်ပင်ကြီးကြေးရွာကပါတဲ့
မြန်မာပြည်ကပေးစာများအစီအစဉ်မှာထည့်သွင်းပြောကြားပေးပါကျွန်တော်ကလေသမားတူပါကျွန်တော်ကလေသမားတစ်ယောက်ပါတာပေါင်းမျိုးနဲ့စစ်ပင်ကြီးရွာကပါလဲမြေဝယ်ထားတာ3နှစ်တောင်ရှိပါပြီပုံစံခုနှစ်အလွဲပြောင်းလုံးလို့မရလို့ဘဏ်ကချေးငွေထုတ်လို့မရပါဘူးအခုချိန်ထိလည်းမရသေးပါဘူးဥပဒေမထွက်သေးလို့တဲ့3နှစ်တောင်စောင့်လာရတာမရသေးဘူးဆိုတော့ဘယ်တော့ရမလဲနိုင်ငံတော်အကြီးအကဲများသိစေဖို့ပါအခုမှမြေရိုင်းလဲလုတ်သူတွေကဘဏ်မှာချေးငွေထုတ်လို့ရတယ်လုံးကြပါအောင်အကြီးအကဲတို့ရဲ့
ဟုတ်ကဲ့ခုနှစ်ပုံစံအလွှဲပြောင်းလုံးလို့မရလို့ဘဏ်ထုတ်လို့မရဘူးဆိုတော့ဒီမှာကျမနည်းနည်းလေးတိတ်မရှင်းတာကဒီစာချုပ်ကိုပြပြီးတော့ငွေချီးယူမှာကိုပြောတာလားဒါမှမဟုတ်ရင်လဲလဲဝယ်ထားပြီးတော့အလွှဲပြောင်းလုံးလို့မရအောင်ဆိုတာဒီလဲကိုတခြားသူတွေကိုရောင်းချင်လို့ဒီလိုအလွှဲပြောင်းလုံးလို့မရပဲねကိုလက်ထမှာကြာနေတယ်ဆိုရဲသဘောကိုပြောတာလားဆိုတာမရှင်းလင်းပါဘူးဒီလုပ်ငန်းလုပ်ကင်နေကြသူအချင်းချင်းကတော့ဒီသူတို့ပြောဆိုနေကြစကားလုံးလည်းရှိမယ်ဆိုတော့သိမယ်လို့ထင်ပါတယ်เนาะကျွန်တော်တို့အမေရိကန်ပြည်သူစုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲတွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီเนาะဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတော့အချက်လက်အသေးစိတ်ကိုသောရရှင်နေနဲ့မျှဝေခြင်းပါတယ
် TV Lottery လို့ခေါ်တဲ့အမေရိကန်ပြည်အောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆယ်မဲ့အတွက်ရှောက်ထားနိုင်ကြပြီဖြစ်ပါတယ်။ရှောက်လွှာတင်ရတဲ့ dvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်ရှောက်လွှာတင်ပြီးတော့ Green Card Visa ကန်ဆယ်မဲ့ပေါက်ကြတဲ့သူတွေဟာအမေရိကန်ပြည်အောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်အောင်စုမှာခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်မဲ့အတွက်ရှောက်ထားခြင်းကြတဲ့ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.com state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်
။ဒါကတော့အမေရိကန်ပြည်သားစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းတဲ့သူတွေဘလို့ရှောက်လွှာတင်လို့ရနိုင်လဲဆိုတာကို VOA သောရရှင်နေနဲ့မျှဝေပေးလိုက်တာပါ။သောရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမတင်ရက်ပြီးတော့တိတ်ဆိတ်တဲ့သောရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးကြမှာတည်းရှင်။ VOA သောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးကြမှာတည်းရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ရတင်းချတဲ့သောရရှင်တွေကိုမြန်မာသင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့သင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါတယ်။ဒီသင်းလေးကသင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ခြင်းပဲ။နောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသင်းလေးကိုထုတ်လွှင့်ပေးကြပါတယ်။မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့သင်းကိုအားလုံးနဲ့ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်
။ကိုရဲ့တွေးမြတ်တယ်မှာဒိန်တွေလိုမျောနေရင်နေအဒီယာမီနေလေးဆုံးမဲနေရဲ့များစွာခန္ဓာရဲ့ပြေ
ဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
show me be me
ကတော့အီတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့မနေ့ကအင်္ဂါညတရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ
။သရရှိမှာခင်ဗျာ။အရပ်ဖတ်လူမှုအဖွဲ့အစည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ကြောင်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်မှာရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြင်းများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှတ်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ်စနစ်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်သွားရှိနေကိုကျူးဇူးပါတယ်ခင်ဗျာ။
ကြည်ရည်ဒီတိုင်းစီစစ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအင်္ဂါည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ထိတ်တီးစီဝေပွဲအထမြောက်ပါရဲ့လားအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့အောက်တိုဘာ15ရက်နေ့ကနေပြည်တော်ရွှေဆိုင်ဟိုတယ်မှာအစိုးရတပ်မတော် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ် NCA စာချုပ်ထဲမှာလက်နက်ကင်တိုင်းသားအဖွဲ့စည်းအလုံးမပါဝင်နိုင်သေးတဲ့ကိစ္စညဉ့်ညဉ့်ဆွေးနွေးပွဲတွေမှာရှေ့ဆက်မတိုးနိုင်အောင်ပိတ်ဆို့သလိုဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင် NCA ထိုးထားတဲ့အဖွဲ့တွေတိုက်တွန်းတောင်းဆိုရာကနေပေါ်ပေါက်လာတဲ့အစည်းအဝေးကြီးဖြစ်ပါတယ်ဒီအစည်းအဝေးကြီးမှာဘက်သုံးဘက်လုံးကတကယ်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေစုံစုံညီညီတက်ရောက်ကြမှာမို့ပိတ်ဆို့နေတဲ့ပြဿနာကြီးတွေကိုမူအားဖြင့်ပြေလည်အောင်ဖြေရှင်းပေးနိုင်လိမ့်မယ်လို့အများကယုံကြည်မျှော်လင့်ခဲ့ကြပါတယ်။တကယ်ပဲဒီထိပ်သီးစည်းဝေးပွဲကြီးဟာအများကမျှော်လင့်ထားသလိုအောင်မြင်မှုတစုံတရာရတဲ့ဆွေးနွေးပွဲကြီးဖြစ်ခဲ့ပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။နေပြည်တော်ထိပ်သီးစည်းဝေးပွဲမတိုင်ခင်ဘက်သုံးဘက်ကညှိနှိုင်းရေးမှုတွေကြိုတင်ဆွေးနွေးမှုလုပ်ခဲ့ကြပါတယ်။ဆွေးနွေးသဘောတူညီချက်ရတာတွေကိုထိပ်သီးအစည်းအဝေးကြရင်အတည်ပြုနိုင်ဖို့နဲ့တချို့မဆွေးနွေးနိုင်တာတွေကိုတော့ထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးစီဖို့ဖြစ်ပါတယ်။အစည်းအဝေးကို15ရက်နေ့မှာစတင်ပြီးငကိုမူလအစည်းအဝေးအရ16ရက်နဲ့18ရက်နေ့တွေမှာဆက်ပြီးကျင်းပသွားမယ်လို့ဆိုပါတယ်။15ရက်နေ့အစည်းအဝေးပွဲအဖွင့်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင် NCA ထိုးထားတဲ့လက်နက်ကိုင်တိုင်းဒေသအဖွဲ့တွေကစား KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမူတူးစေဖို့လို့မိကွန်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့မိကွန်းတနည်းအားမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လာကြတဲ့ဒီကနေ့လို့အစည်းအဝေးမျိုးမှာမှတတိရှိရှိနဲ့ဆုံးဖြတ်ချက်ချမှတ်နိုင်စွမ်းမရှိဘူးဆိုရင်ကျမတို့ရဲ့ပြည်သူတွေအပေါ်တာဝန်မကျေပွန်ရာရောက်သွားစေနိုင်တယ်ဆိုတာကိုလည်းသတိပြုကြဖို့လိုပါတယ်။စစ်မြေပြင်မှာအသက်ဆုံးပြီးတိုက်ခိုက်ဖို့တတ်တည်လိုသလိုကျမတို့နိုင်ငံအတွက်ရေးကြီးလာတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုချမှတ်ရမှာစိတ်ရင်းစေတနာမှန်နဲ့ဆုံးဖြတ်နိုင်ဖို့လေတတ်တည်လိုအပ်ပါတယ်ဆိုပြီးဖြစ်ပါတယ်တချို့အပါဝင်ထိပ်သီးခေါင်းဆောင်တွေတတ်တည်ရှိရှိဆုံးဖြတ်ချက်ချကြဖို့နှိုးဆော်တာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မိန့်ခွန်းကတော့အတော်ရှည်လျားပါတယ်တက်မတော်သမိုင်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေအပေါ်ရပ်တည်မှုစတဲ့ခါတိုင်းသူပြောနေကြစကားတွေလောက်ကတော့ဘာမှပြဿနာမရှိပါဘူးပြဿနာရှိတာကတော့ NCA လက်မှတ်ထိုးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းဖြစ်တဲ့ RCSS SSA အဖွဲ့ကိုဓာတ်ရိုက်နမတက်ညှင်းညွှန်းပြီးတိုင်းသိပြည်သိပြစ်တင်ရှုံချတဲ့စကားပ ြောတာကတော့ဆွေးနွေးပွဲကိုအခက်အခဲတွေ့စေပါတယ
်။တချို့က RCSS အဖွဲ့ကိုဥက္ကဋ္ဌအဖွဲ့ကနေတဆင့်ပေါက်ဖွာလာတဲ့အဖွဲ့ဖြစ်ပြောဆိုပြီး NCA စာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးနိုင်ငံရေးလက်နက်အင်အားလူအင်အားတည်ဆောက်မှုသတ်မှတ်ပေးထားတဲ့နေမြေထက်အဆများစွာကျော်လွန်ပြီးနေမြေတည်ဆောက်မှုတွေပြုလုပ်နေလို့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခများဖြစ်ပွားလဲရှိတာကိုတွေ့ရပါတယ်။ NCA ကိုတလွဲအသုံးမချဖို့ပြောလိုပါတယ်။တလွဲအသုံးချရင်တိုင်းသားပြည်သူလူထုရဲ့အသက်အိုးအိမ်စီးစဉ်ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့တပ်မတော်အနေနဲ့လက်ပိုက်ကြည့်နေနိုင်မှာမဟုတ်ကြောင်းအသိပေးလိုပါတယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။တချို့ရဲ့ပြောစကားဟာအခြားတနေရာမှာဆိုပြဿနာမရှိပေမဲ့ခုလိုထိတ်သီးကောင်းဆောင်တွေစုံညီတဲ့တိုင်းပြည်လုံးကလည်းစောင့်ကြည့်နေကြတဲ့အခြေမျိုးမှာအခြားတစ်ဖက်မှာလည်းဒီဖွဲ့တွေအချင်းချင်းခေါင်းဆောင်တွေအချင်းချင်းယုံကြည်မှုရှိရှိရင်းနှီးမှုရှိရှိအပေးအယူအညှိနှိုင်းလုပ်ရမယ့်ပွဲမျိုးမှာပြောတာဖြစ်လေတော့ဆွေးနွေးပွဲကိုအနှုတ်လက္ခဏာပဲဆက်ရောက်စီပါတယ်
။ဆွေးနွေးပွဲမှာတက်မတော်ဘက်ကတောင်းဆိုချက်ကြောင့်ဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌစောမူတူစေဖို၃ယောက်ထဲပါတဲ့တီးတန့်ဆွေးနွေးပွဲတစ်ခုတော့လုပ်နိုင်ခဲ့ပါတယ်။ဒါကလည်းတယောက်ရဲ့စိုးရိမ်ပူပန်မှုကိုအခြားတယောက်ကတီးအောင်ပွန့်ပွန့်လင်းလင်းပြောဆိုတာလောက်ပါပဲဆိုပြီးဖရိုစောကွယ်ထူးဝင်းကနောက်ပိုင်းပြန်ပြောပြပါတယ်။15ရက်နေ့မနက်ပိုင်းမိကွန်းတွေပြောသုံးပွင့်ဆိုင်ဆွေးနွေးပွဲတစ်ခုလုပ်ပြီးညနေပိုင်းတကယ့်အစည်းအဝေးစတင်တဲ့အချိန်တက်မတော်ဘက်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရောဒုတက်ချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းပါမတက်ပါဘူး။အလားတူ RCSS SSC ခေါင်းဆောင်ဗိုလ်ချုပ်ကြီးရွက်စစ်လည်းမတက်ပါဘူး။ပြောရရင်အဲ့ဒီအချိန်ကစစည်းဝေးပွဲဟာအများမျှော်လင့်ထားသလိုအဆုံးဖြတ်ပေးနိုင်သူတွေရဲ့ထိပ်သီးစည်းဝေးပွဲမဆန်တော့ပါဘူး။နောက်နေ့16ရက်နေ့စည်းဝေးဆက်လုပ်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွဲပြီးကြံထိပ်သီးတွေအားလုံးတက်ပါတယ်။ဒုတက်ချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းတက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နှစ်စဉ်ကျင်းပနေကြအေးလေးဖောင်တော်ဦးဖျားပွဲတွားတက်တာတွေ့ကြရပါတယ်။အစည်းအဝေးကိုလည်းနဂိုကအနည်းဆုံး16နှစ်16နှစ်ရက်ဆက်လုပ်မယ်လို့မှန်းထားကြပြီမဲ့အဲ့ဒီနေ့မှာပဲအဆုံးသတ်လိုက်ကြပါတယ်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာဆွေးနွေးပွဲအောင်မြင်တဲ့ရှေ့ကိုဆက်သွားကြမယ်စတဲ့ကောင်းမွန်တဲ့စကားတွေပြောကြပြီမဲ့တကယ်လေ့လာကြည့်တဲ့အခါမျှော်မှန်းသလောက်ခီးမပေါက်တာမြင်ရပါတယ်ထိပ်သီးစည်းဝေးမစခင်ကြိုတင်ညှိနှိုင်းခဲ့ပြီးဖြစ်တဲ့တိတ်ပြီးအရေးမကြီးတဲ့အချက်၅ချက်လောက်သဘောတူညီမှုရပြီးတကယ်ကိုတစ်ဆုနေတဲ့ပြဿနာဖြစ်နေတဲ့ခွဲမထွက်ရစာသားထည့်သွင်းမှုကိစ္စတခုတည်းသောတက်မတော်ထားရှိရေးကိစ္စနှစ်ချက်စလုံးတိကျတဲ့အဖြေမရခဲ့ကြပါဘူးထိပ်သီးစည်းဝေးပွဲအပြီးနောက်ပိုင်းထုတ်ပြန်တဲ့ KNU အဖွဲ့ရဲ့ကြေညာချက်မှာတက်မတော်ဘက်ကခွဲမထွက်ရစာသားထည့်သွင်းမှုကိစ္စသဘောတူညီမှုမရရင်ကိုပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာကိုပိုင်အုပ်ချုပ်ရေးဆိုင်ရာအချက်လက်တွေကိုမဆွေးနွေးဘူးဆိုတဲ့ package သဘောထားတဲ့ need to သူတို့အနေနဲ့လည်းတက်မတော်တစ်ခုတည်းထားရှိရေးဆိုတာကိုလည်း NCA ရင်ဖော်ပြထားသည့်တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်သောပြည်ထောင်စုတက်မတော်ဆိုင်ရာကိစ္စတို့ကိုတပေါင်းတည်းဆက်လက်ဆွေးနွေးသွားမည်ဖြစ်သည်ဆိုပြီး package သဘောကင်ဆွဲလာတာတွေ့ကြရပါတယ
်ထိပ်သီးဆွေးနွေးပွဲရလအားလုံးကိုခြုံကြည့်လိုက်ရင်တကယ်ထိပ်သီးဆွေးနွေးပွဲပြီးပြီးပြင်းပြင်းမဖြစ်မြောက်ခဲ့ပါဘူးဒီလိုထိပ်သီးစည်းဝေးပွဲပြည်ပြည်ပြင်းပြင်းမဖြစ်ခဲ့တဲ့နောက်ဆက်တွဲအနေနဲ့တကယ်အရေးကြီးတဲ့ပိတ်ဆို့နေတဲ့ပြဿနာတွေကိုလည်းမူအားဖြစ်တော့ညှိနှိုင်းလို့မရနိုင်ခဲ့ပါဘူးဆက်ပြီးဆွေးနွေးရမယ်ဆိုတဲ့သဘောတူညီချက်လောက်ကိုပဲအောင်မြင်မှုလို့မှတ်ယူမယ်ဆိုမှသာအောင်မြင်မှုရတယ်လို့ပြောနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ရဲ့ပြည်တွင်တုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းကတင်းနေလာနေတဲ့နှစ်ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်မတ်အီတန်စင်နဲ့ကိုငင်းချန်တို့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီယူနိုက်ဇွန်ရှိတဲ့ဒုပညာရေး Artificial Intelligence AI နည်းပညာသုံးဆက်ရုပ်တရုပ်ကိုပြည်ထောင်နိုင်ငံလန်ဒန်မြို့ဗြိတိရှားပါလီမန်ကော်မတီတစ်ခုမှကြားနာမေးမြန်းခဲ့ပါတယ်။စရုပ်ထမြောက်ဆက်မှုတော်လှန်ရေးနဲ့ပတ်သက်ပြီးတော့နည်းပညာဖန်တီးစမ်းသစ်မှုရဲ့တန်မိုးနဲ့စာသင်ခန်းထဲမှာဆက်ရုပ်အသုံးပြုဖို့ကိစ္စတွေကိုဆက်ရုပ်တီထွင်တဲ့ကျောင်းသားတွေနဲ့အတူဆွေးနွေးမေးမြန်းတာပါ။ Pepper လို့အနာမည်ပေးထားတဲ့ဒီဆက်ရုပ်ဟာတကြီးရွယ်အိုတွေကိုပြည့်စုံဆောင်ရှားဖို့တီထွင်ထားတာဖြစ်ပြီးတော့ကလေးတွေကိုစာသင်ကြားပေးဖို့လည်းပြင်ပြင်ဖန်တီးထားပါတယ်။နိုင်ငံတကာစီမံကိန်းဖြစ်တဲ့Cares စီမံကိန်းရဲ့အစိတ်အပိုင်းလေးဖြစ်ပြီးတော့ Britain Middlesex တက်ကတော့ EU နဲ့ဂျပန်ဖွဲ့စည်းတွေပူးပေါင်းဖန်တီးတဲ့လူတူဆက်ရုပ်ဖြစ်ပါတယ်။သူတို့အင်တာနက်ဆိုင်မျက်နှာမှာတော့ဒီဆက်ရုပ်ဟာသူတို့ပြည်စုစောင့်ရှောက်ရတဲ့လူရဲ့ယဉ်ကျေးမှုနဲ့အမူအရာပုံမှာလိုက်ပြီးတော့ပြောင်းလဲပြည်စုစောင့်ရှောက်နိုင်ဖို့ဒီဇိုင်းဖန်တီးထားတယ်ဆိုပြီးရေးသားထားပါရှင်
။ဟေးဂျမ်းမီနိုင်ငံအနောက်ပိုင်းကလုံးမြို့နာမှာရွှေဖြုံကြီးတွေထွင်ပြီးလှေလုံစီပြိုင်ပွဲကျင်းပခဲ့ပါတယ်။
နစ်စင်ချင်းပါတဲ့ဒီပွဲမှာလူတကိုယ်စာဆန့်နိုင်တဲ့ရွှေဖြုံသီးကြီးတွေကိုစီးပြီးတော့လုံးမဒေတာကရေကန်ကြီးမှာ115ဘီအကွာအဝေးကိုပြိုင်ကြရတာပါအခုလိုလှေအဖြစ်လှော်နိုင်မှုအတွက်ရွှေဖြုံသီးကြီးတွေကိုတီးတန့်စိုက်ကြတာဖြစ်ပြီးတော့အနည်းဆုံးတစ်လုံးကိုပေါင်950အလေးချိန်ရှိတာဖြစ်ပါတယ်ဒါမှသာလှေမှောက်မဲ့အန်ဒီယေကိုရော့ပါးစီမှာဖြစ်ပြီးတော့အလေးချိန်ပိုများတဲ့သူဆိုရင်တော့ရွှေဖြုံသီးကြီးကြီးလိုအပ်မှာပါလေကိုဆန်ပြီးလှော်ရတာမလွယ်ပေမဲ့ရေလန်းသိရင်တော့အဆင်ပြေပါတယ်လို့ပါဝင်ခဲ့သူတဦးကပြောပါတယ်ပြိုင်ပွဲဝင်ပုံစံ6မျိုးပါဝင်ပြီးတော့အမြန်ဆုံးပန်းဝင်တဲ့သူကိုဒေါ်လာ230ချီးမြှင့်တာပါ
အန်ဒီဆောင်မန်းဘောကလူသူအရောက်ပေါဝေးတဲ့မြို့လေးတစ်ခုမှာမြို့တော်ဝန်ကြီးခြေဘွဲမှာတော့ခေါင်းပန်းလှမ်းပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။သူတို့နှစ်ယောက်ရရှိတဲ့မဲရီအတွက်တွေတူညီနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းအမျိုးသားရွေးကောက်ပွဲကြီးလူကြီးတွေကကြေညာလိုက်ပါတယ်။တောင်ပိုင်းအင်ကာဒေသမှာတည်ရှိတဲ့ TPLO မြို့ကလေးရဲ့မြို့တော်ဝန်အဖြစ် Popular Acting Party ကအလယ်လက်သမား Wilbert Estrada ကကန့်ကောက်ပြီးတော့မြို့တော်ဝန်ဖြစ်သွားတာပါ။သူရဲ့ရှင်ပြိုင်ဘက် Javier Gallegos ဟာ Regional Movement Works for Modernity ပါတီကဖြစ်ပြီးတော့သူတို့ညီကိုဝန်ခွဲတော်ဆက်သူလည်းဖြစ်ပါတယ်။လူဦးရေ348ယောက်မဲပေးဖို့စီရင်သွင်းထားတဲ့မြို့ကလေးမှာသူတို့ညီကိုနှစ်ယောက်ကတယောက်ကိုတယောက်နာမည်စီနဲ့တရေကျနေတဲ့အတွက်အခုလိုခေါင်းပန်းလှမ်းပြီးတော့မြို့တော်ဝင်ရွေးခဲ့ကြလည်းဖြစ်ပါတယ်ရှင
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်ဒီမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ VOA American တန်ကအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113နဲ့လိုင်းဒိုမီတာ47 kHz 9335တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်VOA တနင်္လာနေ့မနေ့ဖက်စီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စီရုံးအတွင်းမှာသတင်းတောက်ဂျမန်ခါရှိုဂီအသက်ခံရတာဟာတိတ်ကိုကြီးမားပြီးဆိုးရတဲ့အမှားတစ်ခုဖြစ်ကြောင်းဆော်ရီအာရေဗျာကပြောဆိုလိုက်ပြီးဒီပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးမှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။ဆော်ရီအာနာပိုင်တွေမသိပဲဆော်ရီထောက်နှမ်းရေးတွေကဒီကိစ္စကိုကျူးလွန်ခဲ့တာဖြစ်ပြီးဒါဟာဆိုးရတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းဆော်ရီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘီယာကတနင်္ဂနွေနေ့ Fox သတင်းဌာနရဲ့မင်းမြန်ကမ်းမှာပြောကြားခဲ့ပါတယ်။American ပြည်တော်စုနဲ့တချင်ကဆိုဗီယက်ပြည်တော်စုအခုရုရှားနိုင်ငံတို့အကြားချုပ်ဆိုထားတဲ့လက်နက်တပ်ဆင်မှုပိတ်ပင်တမ်းမြေဆင်ရသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်ဒီကနေ့ပဲရုရှားကိုတွားဖို့ရှိတဲ့ American အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် John Bolton နဲ့ပြင်းထန်တဲ့မေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ရပွဲရှိနေပါတယ် John Bolton ဟာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံဖို့ရှိပြီးသမ္မတဗလာဒီမီယာပူတင်နဲ့တော့အင်ကာနေ့မှာတွေ့ဆုံဖို့ရှိပါတယ်ပြည်ပကိုထွက်ပြေးကြတဲ့ရိုဟင်ဂျာတွေမလေးရှားကိုပေါ်ရောက်လာနေတာမို့ရိုဟင်ဂျာပြဿနာကိုမြန်မာအစိုးရကပြည်ရင်းရေးပြဿနာတက်တက်ဖြစ်နေပြောလို့မဖြစ်နိုင်ဘူးလို့၁၂ချိန်မြောက်အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးမှာမလေးရှားကာကွယ်ဝင်ကြီးမိုဟာမက်ဆာဘူးကပြောကြားလိုက်ပါတယ်မြဝကျွန်းပေါ်ကိုဖျက်ပြီးတိုက်ခတ်လာမဲ့လီဗီးယားနဲ့ရန်ဝန်တခုကမုံနိုင်ငယ်ဖြစ်အားကောင်းလာနိုင်ပြီးရန်ကုန်ဘကိုးတနင်္သာရီအေယာဝတီတနင်္သာရီကရင်မွန်ပြည်နယ်တွေမှာလေးဖီအားနဲ့ရန်ဝန်ရဲ့အရှင်ကြောင့်24နာရီအတွင်းမှာမိုးကြီးလာနိုင်တယ်လို့တနင်္သာရီညနေတိုင်းတာချက်တွေရမိုးစလာတာဝန်ရှိသူတွေကခန့်မှန်းကြပါတယ
်ထိတ်တရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြေညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့Greg Vance ဖြစ်ပါတယ်ခင်ဗျာ VOE ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုလိုင်းတူ24 50 51တို့ကနေအတန်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.